ပြီးခဲ့တဲ့ဖေဖော်ဝါရီတရနေ့ကစပြီးတော့မြန်မာအနာပိုင်ဘက်ကအင်တာနက်တွေကိုကန့်သတ်ဖို့ညှဉ်းချတဲ့တွေကိုရရှိခဲ့တယ်လို့မြန်မာနိုင်ငံကဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Telenor ကုမ္ပဏီကပြောလိုက်ပါတယ်မြန်မာစစ်တပ်ကအနာသိမ်းခဲ့တဲ့ဖေဖော်ဝါရီတရနေ့ကလေးကအနာပိုင်တွေဘက်ကအင်တာနက်တွေကိုကန့်သတ်ထိန်းချုပ်တာတွေလုပ်ဖို့ပြောခဲ့ပေမဲ့သူတို့အနေနဲ့အနာပိုင်တွေရဲ့တောင်းဆိုမှုတွေကိုတချို့ရက်တွေမှာအချိန်အကန့်အသတ်နဲ့လိုက်ရောခဲ့ပေမဲ့ဒီကန့်သတ်မှုတွေမှာလူခွင့်စိုးရိမ်စရာတွေရှိတာကြောင့်အများစုကိုလိုက်ရောခြင်းမရှိဘဲအင်တာနက်တွေဖွင့်ပေးခဲ့တယ်လို့ Telenor ကုမ္ပဏီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ February 6ရက်နေ့ကစစ်တပ်အနာသိမ်းမှုကိုစတင်တဲ့အနေနဲ့ရန်ကုန်မှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲအနာပိုင်တွေကနိုင်ငံတော်အင်တာနက်လိုင်းတွေကိုဖြတ်တောက်တာတွေရှိခဲ့ပါတယ်နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပြီးမြန်မာပိုင်းတွေမှာအင်တာနက်လိုင်းတွေနှေးကွေးတာတွေလည်းရှိခဲ့ပါတယ်။အခုနောက်ပိုင်းမှာဆိုရင်လည်းလူထုဆန္ဒပြပွဲတွေနဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အချိန်ဟုန်ကောင်းလာနေတဲ့အတွက်အင်တာနက်လိုင်းတွေဖြတ်တောက်လာမှကိုလည်းစိုးရိမ်နေကြပါတယ်။ Telenor ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာအထူးပဲစိုးရိမ်မှုရှိတဲ့အချိန်ထဲမှာပဲမြန်မာပြည်သူတွေရဲ့အခြေခံအခွင့်အရေးတွေရရှိဖို့တည်မှန်ရရှိဖို့အတွက်ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေရရှိဖို့ကအရေးကြီးပြီးတော့အင်တာနက်တွေအမြဲတမ်းရရှိဖို့အနာပိုင်တွေကိုလည်းဆက်ပြီးတော့အလေးပေးပြောကြားနေတယ်လို့ Telenor ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ် Telenor ကုမ္ပဏီဟာ2013ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းတယ်လီဖုန်းနဲ့ဆက်သွယ်ရေးလုပ်ငန်းမှာယင်းနှီးမြှုပ်နှံခဲ့တာဖြစ်ပါတယ်ခင်ဗျာ